ဒုက္ခတွေကြီးငြိမ်းချမ်းလုံခြုံစွာနဲ့ပြန်လည်အခြေချနိုင်တဲ့အခြေအနေမျိုးမြန်မာနိုင်ငံမှာမရှိသေးဘူးလို့အမေရိကန်ရောက်ဒုက္ခတွေအရေးကူညီဆောင်ရွက်နေသူတွေကပြောလိုက်ပါတယ်။ဇွန်လ20ရက်နေ့မှာကြာရောက်တဲ့ War Refugee Day ကမ္ဘာဒုက္ခသည်များနေ့မှာအခုလိုပြောကြားလိုက်တာဖြစ်ပြီးနိုင်ငံတကာရောက်မြန်မာဒုက္ခသည်အချင်းချင်းချာမှာတော့တဦးကိုတဦးရိုင်းပင်းကူညီကြကြောင်းပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြထားပါတယ်ရှင်
။နေ့စဉ်ဇွန်လ20ရက်နေ့ကိုကမ္ဘာဒုက္ခသည်များနေ့အဖြစ်အသိအမှတ်ပြုကျင်းပကြဖို့ကုလသမဂ္ဂအဖွဲ့ကြီးက2000ပြည့်နှစ်ဒီဇင်ဘာ4ရက်နေ့ကလေးကကုလအထွေထွေညီလာခံမှာဆုံးဖြတ်သတ်မှတ်လာခဲ့တာအခုဆိုရင်အနှစ်20နီးပါးရှိလာခဲ့ပါပြီ။ဒီနှစ်မှာကြောက်တဲ့ကမ္ဘာဒုက္ခသည်များနေ့အခမ်းအနားတက်ကိုအမေရိကန်ရောက်မြန်မာဒုက္ခသည်တွေစုပေါင်းပြီးအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့တော်မှာ BACI အဖွဲ့နဲ့အင်ဒီယားနာပိုလစ်ပတ်စ်ဖောင်ဒေးရှင်းတို့ပူးပေါင်းကျင်းပခဲ့ကြောင်း BACI ရဲ့ဒါရိုက်တာတူဦးဖြစ်တဲ့ကိုလျံဆန်းကပြောပါတယ
်ကျွန်တော်တို့ကအဓိကရည်ရွယ်ချက်ကတော့ဟိုကကျွန်တော်တို့ကိုယ်နေပေးခဲ့တဲ့ဒီအဖွဲ့ကြီးတွေဖြစ်စေနိုင်ငံတွေဖြစ်စေမြို့တွေဖြစ်စေပေါ့နော်တို့တွေကိုကျေးဇူးတင်ရှိမှုဖော်ပြခြင်းနဲ့အတခြားနိုင်ငံတွေရောက်ရှိနေတဲ့ဒုက္ခသည်တွေတို့အမျိုးအပြအာညီကောင်မောင်မတွေဖြစ်စဉ်တို့တွေရဲ့အာလွတ်လပ်ရေးအတွက်ပြီးတော့အာဒီအနာဂတ်အတွက်အခွင့်အရေးမှုကိုအာလေးစားတဲ့အတိမပြည့်ရဲ့အနေနဲ့ပေါ့နော်အဲ့ဒါအဲ့ဒီကျွေးချက်နဲ့အာကျွန်တော်ပူပေါင်းပြီးတော့ဒီ celebration ကိုလုပ်ဖြစ်တာဖြစ်တယ
်အိန္ဒိယနာပြည်နယ်မှာဒုက္ခသည်များနေ့ကျင်းပလာခဲ့တာအခုဆိုရင်ရှစ်ကြိမ်မြောက်ရှိလာခဲ့ပြီးဒီကနမှာဒုက္ခသည်တွေဘဝလွမြောက်ရေးအတွက်သာမကတကဘာလုံးမှာရှိတဲ့ဘဝတူဒုက္ခသည်တွေနဲ့တစားတည်းရှိတယ်ဆိုတာကိုပြသကျင်တာကြောင့်ဖြစ်တယ်လို့ BACI အဖွဲ့ကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံမှာဆီအစိုးရလက်ထက်နဲ့အာဏာရှင်ကြီးစိုးတဲ့လက်ထက်တွေတုန်းကတိုင်းသားဒေသတွေမှာဖြစ်တဲ့စည်ရေးပဋိပက္ခတွေကြောင့်ရောပြည်သူတွေဟာသူတို့ရဲ့နိုင်ငံရေးယုံကြည်ချက်ဘာသာရေးလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆို권တွေကိုအာဏာပိုင်တွေဖိနှိပ်ခဲ့တာကြောင့်ပါနေဇာဒေသတွေကိုထွက်ပြေးရင်တရိယာနိုင်ငံတွေမှာဒုက္ခသည်အဖြစ်ခိုးလုံလာကြတယ်လို့ဒုက္ခသည်အဖွဲ့အစည်းတွေကပြောပါတယ်။2010ရွေးကောက်ပွဲနောက်ပိုင်းမြန်မာနိုင်ငံမှာအခုအချိန်ထိဒုက္ခသည်တွေငြိမ်းချမ်းလုံခြုံစွာနဲ့ပြန်လည်အခြေချနိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့အမေရိကန်အခြေစိုက်ဒုက္ခသည်အရေးဆောင်ရွက်နေတဲ့ BACI အဖွဲ့ကပြောပါတယ်။ BACI ဒါရိုက်တာကိုလျံဆန်းကခုလိုရှင်းပြပါတယ်။
အတိအကျတော့ကြားလူတွေအများသောအားဖြင့်ကတော့မြန်မာပြည်တော့အကုန်လုံးလွမ်းကြတယ်ဒီလိုရကြတယ်လေအဲဒီမှာကျွန်တော်ဒီဒုက္ခတွေအနေနဲ့အဲ့လိုမြန်မာပြည်မှာပြန်ဝင်နိုင်ဖို့တော့ဟိုဟာအဲ့ဒီမြန်မာပြည်ရဲ့အခြေအနေပေါ့နော်မြန်မာပြည်မှာဒီပြည်သူအနာဒီပြည်သူရဲ့အတန်ပြီးတော့ဘာသာရေးအာလူမျိုးမျိုးပေါ့နော်ဟိုတိုးတက်မှုနိလန်းလေးတွေစစ်ဌာနတို့ဘာလို့ဒီရှုပ်ချက်တာတွေအခုရှင်းနေတာလေအခုဆိုလို့ရှိရင်လည်းဟိုဟာငင်းချင်းစားချက်ကလည်းအပြည့်စုံမရှိသေးဘူးလေအာပြီးတော့ပြစ်ခတ်မှုတွေလည်းရှိနေသေးတယ်အဲ့လိုလုံခြုံရင်းချင်းရေးပါပဲအဲ့ဒီမှာလေအာအဲ့ဒီလုံခြုံငင်းချင်းရေးရှိမှဆိုရင်ဒီကလူတွေလည်းပြန်တဲ့လူတွေရှိမယ်လို့တော့အဲ့လိုထင်တယ
်မြန်မာဒုက္ခသည်တွေဟာသူတို့ကိုလက်ခံတဲ့အမေရိကန်အပါအဝင်အခြားနိုင်ငံကြီးတွေမှာအခြေချနေထိုင်ခွင့်ရလာပေမဲ့အခက်အခဲမျိုးစုံကိုရင်ဆိုင်ခဲ့ရပြီးနောက်မှမြန်မာဒုက္ခသည်အချင်းချင်းကြားရန်ပင်ကူညီမှုတွေလှုပ်သွားမယ်လို့ထိုင်းမြန်မာနယ်စပ်ကတဆင့်အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့ကရင်နီဒုက္ခသည်အမျိုးသမီးငယ်မတ်မဲ့ဘေးရကပြောပါတယ်
။ကျမတို့ကတော့refugee camp မှာ Thailand border မှာမင်းဟောင်းဆောင်မှနေကြရပေါ့။အဲ့ဒီကနေပြီးမှအမေရိကန်ကိုသွားရဲ။ခက်ခဲရတော့အများကြီးပေါ့။အဲ့ဒီအချိန်မှာတော့တမီးကလည်းတငယ်ချင်းလည်းမရှိသေးဘူးလေ။အဲ့ဒါအင်္ဂလိပ်မတတ်တော့အခက်ခဲအများကြီးရှိတာပေါ့။ဘလုံးနေထိုင်ရမှာမသိဘူးအဲ့လိုမျိုးလည်းဖြစ်နေလေပြီးမှအိမ်မှာဆိုလဲစူးစားတာပေါ့ကျောင်းမှာဆိုရင်စာတွေဆိုရင်အရင်စူးစားရတယ်လိုမျိုးလေးအိမ်မှာဆိုလဲမိဘတိတ်မသိဘူးလိုမျိုးအစ်တလောက်ကူညီရတယ်လိုမျိုးပေါ့အလုပ်ဆိုဘလို့ခြာရမလဲဘလို့အကူအညီတွေဘယ်မှာသွားခြာရမလဲအဲ့ဒါဆိုလဲအကုန်လုံးလုပ်ပြီးရတာပေါ့အခု college တော့အသက်ခွင့်ရရဆိုတော့အရင်ကြော်ရတဲ့မျိုးပေါ့အခုတော့ community ကို research လုပ်နေတာပေါ့အဲ့ဒီကနေပြီးမှဒီနေ့yes coach တို့ဒီမြဘလိုမျိုးကူညီနိုင်လဲအဲ့လိုမျိုးပေါ့ကြံပေးချင်တယ်လို့မျိုးပေါ့နော
်ကမ္ဘာတဝန်းပြည်ပကတွေကြောင့်ဒုက္ခသည်ဖြစ်လာရသူ81တန်းဝန်းကျင်ရှိပြီးအမေရိကန်နိုင်ငံမှာဒုက္ခသည်အဖြစ်အခြေချခွင့်ရတဲ့မြန်မာဒုက္ခသည်အရေးအတွက်က3000ဝန်းကျင်ရှိပါတယ်အဲ့ဒီထဲမှာကရင်ဒုက္ခသည်က9000 ချင်းဒုက္ခသည်6000လောက်နဲ့အခြားတိုင်းသားတွေပါဝင်ကြပါတယ် BACI အဖွဲ့ဟာအမေရိကန်ရောက်ဒုက္ခသည်တွေကိုတတ်နိုင်သလောက်ကူညီထောက်ပံ့နေတဲ့အဖွဲ့အစည်းဖြစ်ပြီးလူမှုရေးပညာရေးနဲ့အသက်မွေးဝမ်းကြောင်းနည်းပညာတွေကိုပါပံ့ပိုးပေးနေတဲ့အဖွဲ့အစည်းဖြစ်ကဒုက္ခသည်ပေါင်း8000လောက်ကိုအကူအညီပေးနိုင်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ